အဓိကရစေရပါလို့နိုင်ငံတကာကတိုက်တွန်းနေတဲ့ကြားကပဲငင်းငင်းအငင်းပွားမှုဖြစ်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကြားနာဂိုနိုကာရာဘတ်ဒေသတစ်ဝိုက်မှာနှစ်ဖက်တပ်တွေခုနှစ်ရက်မြောက်တဲ့အထိစစ်ရင်လေးကတိုက်ပွဲပြင်းထန်ခဲ့ပါလေ။အဲဒီဒေသရဲ့မြို့တော်စတပနာကတ်ဟာအဇာဘိုင်ဂျန်တပ်တွေရဲ့ဘုံကျဲတိုက်ခိုက်တဲ့ပြစ်မှတ်ဖြစ်နေတယ်လို့အာမေးနီးယားဘက်ကပြောပါလေ။နာဂိုနိုကာရာဘတ်ဒေသခွဲထွက်ရေးဟာငင်းငင်းရေးအတွက်ထိရောက်တဲ့လုံရက်ဖြစ်တာကြောင့်နာဂိုနိုနိုင်ငံကအတိအမှန်ပြုကြဖို့စစ်ရင်လေးကတောင်းဆိုရင်ပိုင်နယ်တွေအတွက်နောက်ဆုံးတိုက်ပွဲကိုပြန်လည်စတင်ခဲ့တာဖြစ်တယ်လို့နှစ်ဖက်အာဏာပိုင်တွေကပြောပါတယ်။အခုတိုက်ပွဲအတွက်အမေရိကန်ပြင်သစ်ရုရှားတို့ကရှုံ့ချခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးဖို့အင်ဂျင်အဖြစ်လက်ခံမယ်လို့ရုရှားဘက်ကကန့်ကန့်ပါတယ်။1990နှစ်လွန်ကာလတွေကစလို့နာဂိုနိုကာရာဘတ်ဒေသပိုင်ဆိုင်မှုအငင်းပွားလာခဲ့တာပါခင်ဗျာ။